Shikhan Pi Nema White Guard Lo Kore Yayi Tate Khan Lama Ananu Le Tain Ni Ba Atwe Diye Pai Twe Ma Asain Yaung Ni Tan Khwin Kat Twe Atit Thaman Thauk Pe Nya Ma Ananu Le Tain Ni Ba Ne Sayat Da Kala Atwe Asain Yaung Kat Thauk Yu Du 30 Jaw Ra Shi Ba Re Dilo Thauk Yu Du Ne Pa Ra Ga Ro Asain Yaung Kat Apo Sait Win Sa Chin Ma Shi Da Ne Tacho De Ta Re Ma Kat Tit Thauk Pe Ra Go Ma Ti Ra Chang Lo So Ba Re Di Tadin Go Ro Vio In Myanmar Bai Season Ye Tadin Thauk Ko Mo So Ga Pe Po Tha Ba Re Shin
Okay, မြန်မာနိုင်ငံသားဥပဒေအရနိုင်ငံသားစီစစ်တဲ့မိုးပွင့်အထူးစီမံချက်အကောင့်ထဲပေါ်ဆောင်ရွက်ရမှာ White Card ခေါ်ယာယီတပ်တွေကလက်မှတ်တွေကိုပြန်လည်အံ့နံဖို့ကြီးညာခဲ့တဲ့နောက်ရခိုင်ပြည်နယ်မှာ White Card ကင်ဆောင်သူ6သိန်းကျော်အနက်3သိန်း9000ကျော်ဟာမေလကုန်ကပြန်လည်အံ့နံခဲ့တာဖြစ်ပါတယ်။ White Card အံ့နံသူတွေကိုကတ်တစ်တမျိုးထပ်မံထုတ်ပေးရမှာတော့ဆယ်ရက်တာကာလအတွင်းမှာလူအနည်းငယ်သာပြန်လည်ထုတ်ယူခဲ့ကြကြောင်းလူဝင်မှုကြီးကြပ်ရေးနဲ့အမျိုးသားမှတ်ပုံနေရေးဦးစီးဌာနပြည်내ဦးစီးမှုဥခင်ဆိုးကအခုလိုပြောပါတယ
်။ဘက်ကအဲ့လန်တဲ့သူတွေကိုအခုလက်ရှိကျွန်တော်တို့နိုင်ငံသားစီစစ်ခံရမိသူဤတပ်တွေကံကပြားဆိုတာလဲပြီးထုတ်ပေးနေပါတယ်။အဲ့ဒါကတော့တရားလူရဲ့အစိမ့်လူရဲ့နည်းနည်းလေးနှမ်းပါတယ်ခင်ဗျာ။ကာလနှစ်ကာလဆက်သဘောလို့ပေါ့။အခုကျွန်တော်တို့9ရက်နေ့ကစထုတ်ပေးတာပါခင်ဗျာ။38ကရှိပါပြီ38ကပေးထားပြီပါဆိုက်ကတ်ဒီအာလက်ခံတဲ့နေရာတိုင်းမှာအဲ့နေရာတိုင်းမှာကျွန်တော်တို့ရဲ့ဘူးလက်ရှိကပြားထုတ်ပေးအဖွဲ့ကြီးအဲ့မှာကျွန်တော်တို့ဆောင်ပြီးလက်ခံဆောင်ရွက်ပေးနေပါတယ်ခင်ဗျာ
အစိုးရကပြားတဲ့ထုတ်ပေးချိန်မှာနိုင်ငံသားလျှောက်ထားတာကိုပါလက်ခံဆောင်ရွက်ပေးနေတယ်လို့ဥခင်ဆိုးကဆက်ပြောပါတယ
်ဟိုအဲ့အပြာနုနဲ့အစိုးရနဲ့တန်းတာတဲ့ကပြားလေးကိုထုတ်ပေးနေရင်းနဲ့သူနိုင်ငံသားပြည်ပွင့်ရသူဆိုင်ရာလျှောက်ထားမယ်ဆိုစစ်စစ်ပေးပါတယ်ဒါကိုလျှောက်ထားနိုင်ပါတယ်လျှောက်ရင်လည်းကျွန်တော်စစ်စစ်ပေးပါမယ်ဆိုလျှောက်သွားတယ်ကိုစစ်စစ်ပြီးလက်ခံတဲ့အလုပ်
လက်ရှိထုတ်ပေးတဲ့အစိုးရကပြားတဲ့ဟာနေထိုင်ခွင့်အတွက်အမခံပြီးနိုင်ငံသားလျှောက်ထားပြီးနောက်နိုင်ငံသားအဲ့နိုင်ငံသားနိုင်ငံသားပြုခွင့်ရသူစားတဲ့သတ်မှတ်ချက်ပေါ်မူတည်ပြီးဥပဒေအရခန်းစားခွင့်တွေရရှိမှာဖြစ်ကြောင်းပြောပါတယ်စစ်တွေမျိုးအောင်မင်္ဂလာဒုက္ခတဲ့စခန်းမှာနေထိုင်သူတဦးကတော့အစိုးရကတ်ကိုလက်မခံနိုင်ဘူးလို့ပြောပါတယ
်နေထိုင်ခွင့်လက်မဆိုတာကအရင်ပေးထားတဲ့ယာယီစစ်သည်ကလက်မထက်တော့ပေါ်ပြီးအဆင့်တက်နေတဲ့ဟာတခုပဲဖြစ်တယ်ကျွန်တော်တို့ကမြန်မာနိုင်ငံမှာနေထိုင်တဲ့လူတွေကျွန်တော်တို့နေပေါင်းများစွာရှိနေပြီရာထဲရှိပြီးရှိပြီးကျွန်တော်တို့လူရှင်နာကျွန်တော်တို့မြန်မာပြည်မှာဒီနိုင်ငံသားနဲ့ဆိုင်တဲ့အထောက်အထားတခုကိုပဲလူရှင်နေဒီလူအများစုကပေါ်ဒုက္ခတဲ့စခန်းမှာရောရွာတွေမှာရောဒီစိတ်အောင်ကတ်နေထိုင်ခွင့်လက်မှတ်ကိုကျွန်တော်တို့လုံးဝမစင်စားဘူးလက်လက်မခံဘူးကျွန်တော်တို့ကဒီတိုင်းပဲနေသွားမှာပဲ
မောင်တော်မြို့ကန်အစ္စလမ်ဘာသာဝင်တဦးကတော့သူတို့စီမှာအစိမ်းရောင်ကတ်ထုတ်ပေးတာမရှိသေးကြောင်းပြောပါတယ
်ကျွန်တော်အပြင်မှာစားတော့မောင်တော်မှာစားတော့အဲ့ဒီစီစားတာမလို့ရသေးပါဘူးအဲကျွန်တော်မျိုးပေါ်မှာတော့မစားရသေးဘူးနေမှာလည်းမလို့ရမစားရသေးပါဘူ
းမောင်တော်မြို့ကန်ကနိုင်ငံသားဖြစ်ခွင့်အရင်ချင်းပြည့်မီတယ်ဆိုရင်ခီးသွွာလာခွင့်အလုပ်လုပ်ကင်ခွင့်အပါဝင်နိုင်ငံသားအလုံးနဲ့ဒန်းတူတဲ့အခွင့်အရေးကိုရလိုကြောင်းပြောပါတယ်ပြီးခဲ့တဲ့နှစ်ကရခိုင်ပြည်နယ်ကမြို့နယ်အချို့မှာနိုင်ငံသားစီစဉ်မှုဆောင်ရွက်ရမှာဘင်္ဂလီဆိုတာကိုလက်မခံတာကြောင့်အခက်အခဲတွေရှိခဲ့ပါတယ်။လောလောဆယ်မှာတော့အစိုးရကဘင်္ဂလီလို့ခေါ်တုံးဆွဲနေတဲ့ရခိုင်ပြည်နယ်ကအစ္စလမ်ဘာသာဝင်တွေကိုသူတို့နေထိုင်ရာမြို့နယ်ကကျော်လွန်ပြီးခီးသွွာလာမယ်ဆိုရင်သက်ဆိုင်ရာမြို့နယ်ဦးစီးဌာနကခွင့်ပြုချက်ရယူဖို့လိုအပ်နေပါတယ်။တနင်္လာနေ့ကဂျနီဗာမြို့မှာကျင်းပတဲ့လူခွန်ရေးညီလာခံမှာကုလသမဂ္ဂလူခွန်ရေးမဟာမင်းကြီးကမြန်မာနိုင်ငံအတွင်းဖိနှိပ်ခံရတာတွေကြောင့်ထောင်နဲ့ချီတဲ့ရိုဟင်ဂျာတွေအစာရေစာမပါဘဲအိန္ဒိယသမုဒ္ဒရာထဲမှာမျောပါနေတဲ့ကိစ္စအတွက်စိုးရိမ်မိကြောင်းနဲ့ဒီပြဿနာရဲ့အခြေခံဖြစ်တဲ့ရိုဟင်ဂျာတွေကိုနိုင်ငံသားအဖြစ်အသီးမှတ်ပြုရေးအပါအဝင်တခြားသက်ဆိုင်တဲ့အခွင့်အရေးတွေကိုမပေးမချင်းဒီပြဿနာဟာပြည်လည်မှာမဟုတ်ကြောင်းပြောဆိုပါတယ်မြန်မာအစိုးရကတော့လှစီပြေဒုက္ခသည်တွေဟာမြန်မာပြည်ကတွားရောက်သူတွေမဟုတ်ကြောင်းနဲ့ရခိုင်ပြည်နယ်ကအစ္စလမ်ဘာသာဝင်တွေအရေးကိုနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်နေကြောင်းထုတ်ပြန်ထားပါတယ်